ကာဇာစစ်ပွဲ6လတဲ့ဝင်လာချိန်မှာအပစ်ခတ်ရဲစစ်ဖို့ကြိုးစားတဲ့အနေနဲ့အစ္စရေးနဲ့ဟာမတ်ကြားညီညာရေးဆွေးနွေးပွဲကိုဒီနေ့တနင်္ဂနွေနေ့မှာအီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာပြန်လည်ကျင်းပမှာဖြစ်ကြောင်းအီဂျစ်ကအယ်ကာရီယာရုပ်သံသတင်းကစနေနေ့မှာကြေညာပါတယ်အစ္စရေးညီနိုင်ရေးကိုယ်စားလှယ်အဖွဲ့ကိုတနင်္ဂနွေနေ့မှာကိုင်ရိုကိုဆစ်လုံမှာဖြစ်ကြောင်းအစ္စရေးအရာရှိတွေရဲ့ပြောကြားချက်ကိုရိုက်တာသတင်းမှာလည်းရေးပါတယ်ဟာမတ်အရာရှိဘက်ကတော့သူတို့အဖွဲ့ဟာအစ္စရေးနဲ့အရင်ဆွေးနွေးမဲ့အီဂျစ်ညီနိုင်ရေးမှုတွေစီကရလဒ်ကိုစောင့်ဖို့ရှိတယ်လို့ဆိုပါတယ်အစ္စရေးဘက်ကထိုးစစ်ကိုရက်သတင်းပတ်6ပတ်ကြာရက်ဆိုင်ပေးရင်ဟာမတ်ကသူတို့ဖမ်းထားတဲ့ဒဇာဂန်130တဲကအယောက်40လွတ်ပေးဖို့ဟာမတ်တွေရဲ့တောင်းဆိုမှုအပါအဝင်ခတ်တန်နဲ့အီဂျစ်နိုင်ငံတွေကြားဝင်ရောက်ဆောင်ရွက်ပေးနေတဲ့အစ္စရေးဟာမတ်ကြားညှိနှိုင်းမှုတွေကိုတဆင့်တိုးဖို့ဒီဆွေးနွေးပွဲကရည်ရွယ်ပါတယ်ဟာမတ်တွေကစစ်ပွဲအဆုံးသတ်ပြီးဂါဇာကနေအစ္စရေးတပ်တွေထွက်သွားရတဲ့ဘလို့အပေးယူလောက်အောင်ဆိုတာကိုနီလန်းရှားနေတာဖြစ်ပါတယ်အစ္စရေးဘက်ကတော့ဒီအကြံပြုချက်ကိုလက်မခံဘဲဟာမတ်တွေကိုချေမှုန်းဖို့ပဲပြန်လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောထားတာဖြစ်ပါတယ်များ